တော်ရှင်များခင်ဗျာရန်ကုန်မြို့အပေါ်ဝင်မြန်မာနိုင်ငံကနေရာတော်များမှာရာဇဝတ်မှုမှုခင်းတဲ့ရင်တွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒီလိုဒုစရိုက်မှုတွေဖြစ်နေရတာစီးပွားရေးမပြေလို့လားတရားဥပဒေစိုးမိုးရေးမှာအားနည်းနေလို့လားဘလို့အကြောင်းကြောင်းတွေရှိနေတာလဲဆိုတာကိုကျွန်တော်တို့ဒီကနေ့ညမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပင်တိုင်းဆွေးနွေးဖို့ကျွန်တော်တို့ရှင်းနေရေးဦးသိန်းတန်းတို့ဒင်းစာဆရာဦးစီသူအောင်မြင့်တို့လည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီလိုအမှုခင်းနေတာဘလောက်တိုင်းတာဒီစိုးရင်စရာအခြေအနေမှာရှိနေလဲဆိုတာကိုဒီဆွေးနွေးမဲ့ပုံကူရဲ့အမြင်ကိုအရင်ကျွန်တော်ကြားချင်ပါတယ်အခုကကျွန်တော်တို့ဟိုကြားတော့ဆိုလို့ရှိရင်ရန်ကုန်လိုမြို့ကြီးမှာတော့မှညာမိုးချုံရင်ဟိုအသွာလာဆင်ခြင်မှုပြောတာမျိုးတွေနောက်တက္ကစီငားတယ်ဆိုရင်တော့မှဒီကားသမားအပြင်လူဘိုတယောက်ကားထဲမှာပါနေရင်ခီးတယ်ကမလိုက်ရတာမျိုးနောက်ကားသမားကလည်းခီးတယ်ကတယောက်တည်းမကပုံနေလို့ရှိရင်လိုက်ဖို့တွန်းဆုတ်တာမျိုးဒီလိုအသေးပွဲလေးကိစ္စတွေကနေအစဒီလေးလောင်းမြိုင်လူသတ်မှုဖြစ်တာမျိုးတွေနေရင်းကြောင်တော့ဓားတိုက်သွားပြီးမပေါ်တဲ့အမှုမျိုးတွေဒီလိုမျိုးအမှုကြီးတွေအထိဖြစ်နေတဲ့အတွက်လည်းဟိုစိုးရင်ကြောင်ကြမှုတွေရှိနေပါတယ်ဆိုတော့ဒီရှင်းနေဦးသိန်းတန်းဝင်းအမြင်ကိုအရင်ကြားချင်ပါတယ်ဒီလိုရာဇဝတ်မှုအကြီးသေးဖြစ်နေတာတွေကဒီအရင်ကတည်းကဘလောက်ထိများပုံများလာနေတယ်လဲခင်ဗျဟို
တိတိသာသာတော့များလာတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့ဆင်းရဲတွင်းနဲ့ရာဇဝတ်မှုထူကြတာအတိုင်းထူကြတာဟုတ်ကျွန်တော်တို့တိုင်းပြည်ကဟိုအနည်း60လောက်ဆင်းရဲတွင်းနဲ့ခဲ့ရပြီးတော့တရက်ထက်တရက်ဆင်းရဲမွဲတွေလာတော့ရာဇဝတ်မှုတွေကတနေ့တခြားပုံများလာတယ်နောက်တစ်ခါရှိတဲ့ရဲတပ်ဖွဲ့အင်အားနဲ့ထိတိမ့်နိုင်ဆုံးကမမြဘူးဖြစ်တဲ့အခါမှာနောက်တစ်ခါဒီတာဝန်ခံထားတဲ့တာဝန်ရှိတဲ့လူတွေကတော့ဒီဟိုဒီလိုကိစ္စတွေကိုပြည်ပြည်မလုံနိုင်တဲ့အခြေအနေတွေမှာကြောက်မှုလို့ပြည်ပြည်သာသာညားလာတယ်လို့ကျွန်တော်တို့ထင်တယ်ဗျ
โอเคเจ๊ดูอ่ะครับดิตะชั่วอะไรดิถอดปะရှိပါတယ်ဟိုသတင်းမီဒီယာတွေကမြန်မာနိုင်ငံမှာအရင်ထက်ပေါ်ပြွင့်ရလာတာကြောင့်မှုခင်းတွေပုံများလာတယ်ဆိုပြီးထင်ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောရတယ်လည်းရှိပါတယ်ဒီအမြင်ဟာဘယ်လောက်ဒီဖြစ်နိုင်ကြီးရှိတယ်လဲဟိုသတင်းစာဆရာဦးစီသူအောင်မြင့်အမြင်ပြောပါအောင်ခင်ဗျာ
အဲ့ဒီဥစ္စာကျွန်တော်လည်းဟိုထောက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့အခုကျွန်တော်ကိုယ်တိုင်သတင်းမီဒီယာလုံဝန်းလုပ်နေတဲ့ခါကျတော့တို့ကျွန်တော်တို့ဒီမှာဟိုသတင်းရင်းမြစ်တွေကဟိုလာတဲ့သတင်းတွေကိုပေါ်ပြတဲ့ဒီမှာအဲတော့အများကြီးကျွန်တော်တို့ကပေါ်ပြရမယ်ဒါပေမဲ့ရောက်လာတဲ့သတင်းတွေကကျွန်တော်တို့ရှာနေပြန်နိုင်တဲ့သတင်းတွေနေတဲ့ခါကျတော့ခုခင်သတင်းတွေဆိုတာကတော့အများကြီးရောက်လာတယ်အများရောက်လာဆိုတော့နေရီကလည်းရောက်လာတယ်အခုဆိုပေါ်ပြခွင့်ရလဲဒီလိုလာရှိလာတဲ့ခါကျတော့ဟိုလူလူကြိုက်ပေါ့နော်အဲလူလူကြိုက်သတင်းတွေပါညာဆိုတဲ့ထဲမှာခုခင်ကလည်းသူကတမျိုးတမျိုးနေနဲ့ပါတယ်ပါတဲ့ခါကျတော့အဲ့ဒီသတင်းတွေအကုန်လုံးကိုဟိုစုပြုံပြီးတော့မှပေါ်ပြတဲ့အခါကျတော့အဲအရင်တော့လည်းစာရင်အဲဒီဟုတ်ကဲ့လေပုံများတရားကိုထင်ရတယ်ဒါပေမဲ့ဒီလိုပြောလိုက်လို့အရင်တော့လည်းအခုလည်းအတူတူပဲလို့ဒီလိုကျွန်တော်ဆိုလိုတာတော့မဟုတ်ဘူးဒါပေမဲ့အခုဖြစ်ပေါ်နေတဲ့အခြေအနေမှာဟိုမှုကိလေညားလာတာတော့အမှန်လေကိုရတော့ဦးသိန်းသာဦးပြောတာကိုကျွန်တော်ထောက်ခံပါတယ်အဲ့ဒါတော့လက်တွေ့အခြေအနေပေါ့နော်ဒါပေမဲ့ဘယ်လိုမျိုးညားလာကြလဲအရင်တော့အသိမပေါ်ပြပဲနဲ့အခုမှကျွန်တော်တို့ပေါ်ပြတဲ့အခြေအနေကဘလောက်တိုင်းတာဒီဆိုင်ကလေးဆိုတဲ့ဟာကကျွန်တော်တို့ဒီမှာကြီးကြီးကျယ်ကျယ်ရှင်းရှင်းလောက်ထားတာဒီပါလေမရှိတဲ့အခါကျတော့ကြီးကြီးကျယ်ပြောဖို့တော့နည်းနည်းတော့ခက်ပါတယ်ခင်ဗျာ
โอเคဟိုအခုကလည်းကျွန်တော်ကြည့်တာကတော့ဒီဟိုလူသတ်မှုတွေဒီရုပ်ပြဆင်းပြလူသတ်ခံရတာတွေနောက်လူရတာတွေဒီနေကင်းချောင်းတော့အများတိုက်တာတွေနောက်မွေးရေးဆေးဝါးဆိုလဲအကြီးကျယ်မိပြီမှာဒါပေမဲ့လည်းလက်တယ်မပေါ်တဲ့ကိစ္စမျိုးတွေရှိနေတာကြောင့်ဒီလူတွေကစိတ်ပြတ်တာရောဆိုးရင်တော့ဟိုဖြစ်နေပုံရပါတယ်ဆိုတော့ဒီကိစ္စတွေကဒီရက်တက်ဖွဲ့လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေအားနည်းချက်ကြောင့်လားဒီဟိုရှင်းနေဟိုဦးသိန်းဆိုင်ကိုဆွနေပြပါဦးခင်ဗျာ
ဟုတ်ကဲ့ရဟိုရက်တက်ဖွဲ့နဲ့ဒီဘာပေါ်လူငင်အားမမျှတာရှိတယ်လေနော်ကျွန်တော်တို့လူရှိရမှာရဲတယောက်စီကျွန်တော်တို့မယုံဘူးကွာဟိုရဲတပ်ဖွဲ့ကချစ်တော်တဲ့တခြားလူတွေလို့ပါလေအမှုအနေနဲ့လည်းမကဘူးကျန်တဲ့ VIP လမ်းကြောင်းတို့တရားရုံးသတိခန္ဓာနဲ့စတဲ့အချက်တွေရှိတယ်။နော်ဒီအဲ့ဒါအပြင်လူနောက်တဲ့လက်နက်သက်ဆင်မှုတို့လေ့ကျင့်သင်ကြားမှုတွေကလည်းပြည့်စုံစုံမရှိဘူး။အဲ့ဒီအတွက်တော့ကျွန်တော်တို့ဒီအုပ်ချုပ်ရေးတိုင်းကပေါ့နော်တရားဥပဒေစိုးမိုးမှုထိန်းသိမ်းတဲ့အတိုင်းကအားနည်းတယ်လို့ကျွန်တော်ယူဆတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဟိုနောက်တစ်ခုကလည်းဒီဟိုရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာဟိုအရင်နဲ့မတူဘူးပေါ့လေဒီပြည်ရင်းကပဲဒီရွှေပြောင်းနေထိုင်တဲ့သူဦးရေဟိုပုံများလာတယ်အလောက်ကင်လာလောက်ကြတဲ့လူတွေလည်းပုံများလာနေတယ်ဆိုတော့ဒါတွေရောဒီအမှုခင်းတွေများလာတဲ့အကြောင်းရင်းအရင်တစ်ခုဖြစ်နိုင်လားဆရာဦးစီဆိုအောင်မြင်ဆွေးနွေးပါအောင်ခင်ဗျအ
ဲကျွန်တော်ကတော့ဟိုဘယ်တော့ကဆရာဦးတို့ကပြောတာကိုလည်းကျွန်တော်ဟိုဖြစ်ဆက်ပြီးတော့ပြောချင်ပါတယ်အဲ့ဒီမှာပါလဲဆိုတဲ့ခါကျတော့ရဲတပ်ဖွဲ့ရဲ့စောက်ဆောင်ရေးပေါ့ရဲတပ်ဖွဲ့ရဲ့စောက်ဆောင်ရေးကဒီကြေညာမှာဟိုစကားပြောလာတယ်ဆိုတာလဲအဲ့ဒါလဲအဲကျွန်တော်အမှန်ပဲလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲတပ်ဖွဲ့ကအရေးစစ်အာဏာရှင်တွေလက်ထက်တုန်းကဆိုရင်ဒါတိုင်းပြည်ကိုဟိုအတိုက်ခံတွေလက်ထက်အနေဖိနှိပ်ဖို့နိုင်ငံသမားနိုင်ငံရေးသမားတွေရဲ့အားတွေကိုဖိနှိပ်ဖို့လောက်သူအဆုံးချခဲ့တာအဲ့ဒါတစ်ချက် ဒါဒါရည်ရွယ်ချက်ပေါ့နော်ဒုတိယတစ်ချက်ကရတပ်ဖွဲ့ကိုဖွဲ့စည်းတဲ့ဒီမှာလဲအကုန်လုံးအထက်ကနေစပြီးတော့မှတပ်မတော်ကတာဝန်ရှိတဲ့လူတွေကိုသူကဟိုထည့်သွင်းတော့ဖွဲ့စည်းထားတယ်အဲ့ဒီကနေပြီးတော့မှရတပ်ဖွဲ့ကိုချုပ်ကန်ခိုင်းတယ်ပေါ့နော်ကိုကိုထိုးလုခိုင်းတယ်ဆိုတော့တကယ်တကယ်ကျတော့တပ်မတော်ရဲ့လုံးကန်နိုင်တဲ့လုံးကန်ရမယ့်တာဝန်ဝတ္တရားနဲ့ရတပ်ဖွဲ့ရဲ့လုံးရမယ့်ဟာနဲ့အများကြီးကွာခြားတယ်မပြောမစွဘာမှမဆိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီလိုမျိုးနှစ်ချက်လွဲမှားမှုတွေအခြေအနေရောက်မလို့ရတပ်ဖွဲ့ကမှုခင်အနေနဲ့ပတ်သက်လို့ကျူတင်ကာကွယ်တားဆီးနိုင်တာတွေအပြီးတော့မှမှုခင်ဖြစ်လာရင်ပေါ်ထုတ်တာတွေနဲ့ပတ်သက်ရင်တော့အရေးချင်းအရန်ကိုလိုအပ်နေသေးတယ်လိမ့်ကြရပေါ့နော်တကယ်ပုံမှန်ရတပ်ဖွဲ့တခုကရှိသေးရှိထိုင်တဲ့အနေအထားအနေနဲ့လိမ့်ကြရတယ်အဲ့ဒါတက္ကနပါဒါမဲ့ခင်ဗျားတို့ကိုအောင်လင်းပြောတဲ့မိကိုဖြေရမယ်ဆိုရင်တော့မှန်ပါတယ်ကျွန်တော်တို့ဒီမှာစီးပွားရေးတွေချွတ်ချုံကြလာလို့နောက်ပြီးတော့မှရှေ့ပြောင်းနေလာတဲ့လူတွေများလာလို့တကယ်ကိုဟိုဥစ္စာဘာလဲအခက်အခဲအကျက်သေးတွေဒီလူတွေများလာလို့ရာဇဝမှုတွေကျူးလွန်လာတဲ့ကိစ္စတွေလည်းဖြစ်လာတယ်ဆိုရင်အဲ့ဒီကိစ္စကတော့ဒေါက်တာစုကြည်ကိုယ်တိုင်ကအစီအကိုယ်တိုင်ဝန်ခံရတာရှိပါတယ်မှန်ပါတယ်အဲ့ဒီကိစ္စလည်းဒီတိုင်းပဲဖြစ်နေတာပါ
โอเคကျေးဇူးပါကျွန်တော်အခုတော့ကျွန်တော်တို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းပါခင်ဗျာကိုစလိုက်ပွေကုန်းလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคအခုနှစ်ခုစလုံးပြောတဲ့ဥစ္စာကျွန်တော်လည်းလက်ခံတယ်တုတ်တုံညာလည်းပဲကျွန်တော်တခုပြောချင်တဲ့ဥစ္စာကတော့ဘာဖြစ်လို့အဲ့လိုမျိုးဖြစ်နေရသလဲဆိုရင်တော့အဲ့လိုလုံးကျူးလွန်နေတဲ့သူတွေကကောင်းမွန်သော community လို့ခေါ်မှာပေါ့လူအတိုင်းဝိုင်းကမရှိလို့ပဲကျွန်တော်မြင်တယ်ပထမသူ့အတိုင်းဝိုင်းကဟိုသူ့ community ကမိသားစုကဟိုကောင်းမွန်တော့မိသားစုမဟုတ်ပြီးရင်အဲ့ဒီမိသားစုကတောင်းမစုနိုင်ရင်လည်းပဲသူ့ဇက်ကွဲပဲတစ်ဖြစ်သူ့အဖွဲ့အစည်းကပဲ community ရလည်းပဲသူ့ကိုတောင်းစုနေသူလည်းမရှိဘူးအဲ့လိုလေလွင့်နေတဲ့လူတွေဖြစ်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့ကျွန်တော်ဖြစ်စီစဉ်လို့ဆိုတော့ဘာသာဤပညာရှင်အတရားနေနေပြောချင်တဲ့ဥစ္စာကတော့ဒီဘာသာဤကဤလူငယ်လူရွယ်ကနေစပြီးတော့မှသူတို့ကိုအဲ့လိုမျိုးတွေမကျူးလွန်အောင်အသိပညာပေးတဲ့ community ကောင်းကောင်းလဲဟိုမရှိခဲ့ဘူးဥပမာခရီးရမှာဆိုရင်တော့ကောင်းတာတကူကတော့ Sunday school ခရီးကနေစပြီးတော့မှသူ community ရှိတယ်နောက်ပြီးလူငယ်အဖွဲ့ဆိုတာရှိတယ်နောက်ပြီးတော့အမျိုးသမီးအဖွဲ့ဆိုတာရှိတယ်လူကြီးအဖွဲ့ဆိုတာရှိတော့အဲ့ဒါမှပညာတွေအမြဲဖလှယ်ပြီးတော့မှကောင်းဆောင်မှုကြီးရှိတယ်လူရတံဖိုးတွေအများကြီးသိခဲ့တယ်ဥပမာလောင်ဆန်းစစ်ကြီးကိုယ်တိုင်သူငယ်ကလေးကသူခရီးရံဘုန်းကြီးကျောင်းမှာပဲသူဆန်းစကူတွေပါတွေတိတ်ခဲ့တယ်ဆိုတော့သူတို့ဟိုဟာဟိုတချို့ဘာသာတွေကသူတို့ကောင်းမွန်သောလိုအပ်တဲ့ဟို community ကိုမဖန်တီးနိုင်လို့အဲ့လိုမျိုးလူတွေကဟိုလိဟာသွားတာလို့အဲ့လိုပဲမြင်ဘူးဗျာ
ဟိုသူတို့ကတော့ဒီဟိုဇာတိတာပိုင်းမှာဒီဘာသာရေးအတိုင်းဝိုင်းနဲ့ဝိုင်းထိပ်ပြီးမှဆိုရင်ဒီလောက်တော့မဖြစ်နိုင်ဘူးဆိုတဲ့သဘောပေါ့နော
်ဒါပါဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီတောတက်ရှင်တယောက်ဟိုပေးထားတဲ့ပေးစာတခုလည်းကျွန်တော်ဖော်ပြခြင်းပါတယ်ကျွန်တော်တို့ဒီ VOA ပေးသက်တူဆိုပြီးတော့ကျွန်တော်တို့ပေးထားတဲ့စာစောင်းပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါမင်းမဲဇိယိုက်ဆန်ဆန်ဒေါက်တာလက်နက်ဒီနဲ့ရိုက်ကြနှက်ကြတက်ကြဖြတ်ကြတာတွေအမှုချမ်းစီတာတွေမတင်းကျင်လူတက်တာတွေရန်ကုန်တိုင်းအစိုးရရုံးတဲ့အထိလက်လုံပုံထောင်တာတွေအခုသတင်းတောင်အုပ်တက်ခံရတာအပြင်းထန်ရိုင်းနဲ့ခံရတာဟာအစိုးရနဲ့ပြည်ထရေးကိုအကြီးအကျယ်စင်ခေါ်လိုက်သလိုတဲ့ပြည်သူတွေအတွက်လည်းစိုးရင်ရင်မက်ကိုကြော်လွန်နေပါပြီတဲ့တရားဥပဒေစိုးမိုးမှုအလွန်မှအားနည်းနေတယ်ဆိုတာကိုလည်းမိမောင်းထိုးပြလိုက်တာပါပဲတဲ့ဒီကိစ္စတွေကဖြစ်နေတာနှစ်ပေါင်းလဲကြာပါပြီခုချိန်ထိလည်းထိရောက်စွာမဆောင်ရွက်နိုင်ဘူးဆိုတာအဖြေကရှင်းနေပါတယ်တဲ့စီးပွားရေးစောက်ဝတ်နေရတခုတည်းကြောင့်တော့မဟုတ်ပါဘူးလို့သူကပြောပါတယ်ဒူသားအရင်မြစ်ဆုံးရှုံးယုံတင်မကပဲအစိုးရရန်တရားကြီးရဲ့အကြီးချင်းကလည်းအကြီးကျယ်ကိုကြာစင်းသွားပါတယ်ဥပမာပြဿနာတစ်ခုဖြစ်လို့ရဲကိုခေါ်လိုက်ပြီးဆိုပါစို့ရောက်လာတဲ့ရဲတွေကိုယ်တိုင်ကသူတို့ကိုသူတို့ယုံကြည်မှုအပြည့်နဲ့တတိရှိရှိရဲရဲတင်းနေဥရီပေါင်းတွေကမဖြေရှင်းနိုင်ကြဘူးမဖြေရှင်းရဘူးဘာဖြစ်လို့လဲဆိုတော့ရဲတွေဟာအကြီးချင်းတွေကြာဆင်းနေလို့ဥရီကိုနားလည်မှုနည်းပြီးတော့မလုတ်တက်မကင်တက်တာရဲ့တကအဓိကဒါရဲတဲ့အဓိကချက်ကတော့ကိုယ်လိုက်ပြကိုယ်မလုံတာပဲလို့ပြောပါတယ်နိုင်ငံတနိုင်ငံမှာပြည်သူတွေတီးပြည်သူတွေကတီးဆောက်တာဆိုပေမဲ့အဲ့ဒီပြည်သူတွေကိုရှေ့ဆောင်လမ်းပြကောင်းတဲ့အစိုးရရန်တရားကြီးကောင်းဖို့လိုပါတယ်ခုထက်တည်းတော့အစိုးရဟာခေါင်ငှမိုးလုံနေပေမဲ့တစက်မိတ်အမိုးအကာတွေကမလုံကြသေးတော့ခြားတန်ကြွတန်လေတန်မိုးတန်ကတော့အကြီးအကျယ်ခံနေရအောင်ပါပဲလို့ဆိုထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါ နောက်စာတစားကတော့ဒီကျွန်တော်တို့ကိုမျိုးခိုင်ဆိုပြီးတော့ပေးပို့ထားတာပါမိုက်တန်စင်ဖတ်ပြပေးပါဦးမယ်ဟု
တ်ကဲ့ပါရသွေးမှုကင်းတည်တွင်နှိမ့်စဉ်ရဆက်ဖြစ်နေတာဒုစရိုက်မှုတွေဖြစ်ပွားနေတာဟာအဓိကပညာရေးကြောင့်လို့ယူဆပါရတယ်။အတတ်ပညာအသိပညာနှိမ့်ကြတော့ပညာရဲ့တစ်ခုနဲ့တက်မွေးကြမလုံနိုင်ဘူးဆိုလိုတာကငွေကြေးတက်နိုင်တဲ့လူနည်းစုရဲ့သားသမီးတွေကလွဲရင်တာမန်လူတန်းစားနဲ့အောက်ခြေလူတန်းစားရွယ်ရဲ့သားသမီးတွေပညာသင်ကြားခွင့်မရတဲ့ယနေ့မြန်မာနိုင်ငံရဲ့ပညာရေးကအလုံးကိုင်းကောင်းကောင်းတစ်ခုရဖို့မလွယ်ပါဘူး။အောက်ခြေအလုပ်တွေလောက်ပဲရတဲ့လူနည်းစုလောက်ကကောင်းမွန်တဲ့ပညာသင်ကြားခွင့်ရလို့အဆင်ပြေတာကိုမဆိုလိုပါခင်ဗျာလို့ကိုမျိုးခိုင်ကရေးသားထားတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။အခုဆက်စပ်အောင်ကိုစလိုင်းပွေကုန်းလည်းဆွေးနွေးသွားပါရယ်။ဟိုနောက်တစ်ခုကလည်းအာနာပိုင်နေရအခုမကြသေးရင်ဒီဖြစ်တဲ့မှုခင်ကြီးတွေနဲ့ဆက်နွယ်ပြီးတော့မှတ်ချက်ပေးရရင်ကျွန်တော်ကြားရပါရယ်။ဒီမှုခင်တွေကြာဆင်းမှုလူလူကလည်းဝိုင်းပြီးကူပါဆိုပြီးတော့ပြောပါတယ်ဆိုတော့လူလူအနေနဲ့ကရောဘာတွေလုပ်နိုင်လဲဆော့ဆော့ slime ကို slime ပွေကုန်းပြောသွားတယ်လို့ပြောလေဒီ community ဘာရဒီလူမှုတိုင်းဝိုင်းကြားဝိုင်းပြီးစားရတာဘိုင်းကိုပဲ့ကင်နာမျိုးကအစပေါ့လေနောက်ပြီးတော့ဒီဆော့ဆော့ကလည်းပညာရေးမှာဟိုစားရတာဘိုင်းကိုတက်မှတ်နိုင်တဲ့ကိစ္စမျိုးအဆုံးပေါ့လေဘလို့မျိုးလူလူဘက်ကရောပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုသက်ဆိုင်ရာလူမှုတိုင်းဝိုင်းရပဲဖြစ်ဖြစ်လုပ်ပေးနိုင်တာဘာတွေများရှိမလဲဆရာဦးသိန်းသိန်းဦးအမြင်ပြောပါဦးခင်ဗျာ
ဆရာခြေတုံးကတော့ဒုရုကဒုရုတာကလည်းသိမရှိဘူးထင်တယ်ဗျဟိုဒုရုကပူပေါင်းရမယ်ဆိုတော့မှန်ပါတယ်ဟိုခပိုင်းနဲ့ပြီးဝိုင်းဖန်တာပေါ့ဗျာနောက်ဟိုဒီတိုင်ကြည့်မနေတရားဒုက္ခဖြစ်လုတာနောက်တရင်ပေးတာပေါ့နော်ဆိုတော့ဒါမျိုးတွေကလုံနေတယ်သူကခုဟာကရာဇဝတ်မှုတွေကတနေ့တခြားများလာတယ်ဗျောင်ပြကြကျူးလွန်တဲ့မျိုးကြီးမှာအဲ့တော့အဓိကတာဝန်ရှိတာတော့ကျွန်တော်မြင်တာတော့ခုနကဝန်ထမ်းမမြင်ဘူးဒါကျွန်တော်တို့ကိုချင်းစာပါတယ်သို့တော့ရက်တက်ဖွဲ့ပေါ့နော်ရက်တက်ဖွဲ့ပြီးလို့ရှိရင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်မှာဒီကိစ္စကိုကင်တွယ်ရတဲ့နယ်လုံးဝင်ကြီးတာဝန်ရှိတယ်အဲသူပြီးလို့ရှိရင်ပြည်ရေးရာတာဝန်ရှိတာပေါ့ဗျာတော့ဒီကိစ္စတွေသူတို့တာဝန်ခံတာသူကတော့နောက်တစ်ဆင့်မှာသူဝိုက်တာဝန်ရှိတာပေါ့သူကအစိုးရဖြစ်နေပြီမဲ့ဒါပေမဲ့သူကပြည်ရေးယူသူကင်ခွင့်မရှိဘူးအဲ့တော့ဒါတွေကအဲ့ဒီဟာတွေကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျဒီလိုဖြစ်နေတဲ့ကိစ္စတွေကိုအာဟူဘုဟူအလွယ်တူလွှဲချပြီးတော့ဒါဖြေဖို့ဖြစ်စင်မဲ့ပြောလို့မရဘူးမပေါ်တဲ့အမှုကြီးတွေရှိတယ်ဒါဘယ်လိုလိုက်မလဲဘယ်လိုပူပေါင်းဆောင်ရွက်မလဲလူလူကိုပညာပေးလို့လူလူပူပေါင်းပါလို့အမှန်ပါတယ်ဒီဟိုတရားခံထွက်ပြီးခိုးရင်ဝိုင်းဖန်တာတို့ဗျာနောက်တော့မတင်ငါဘွယ်ရှိရင်တရင်ပေးတာတို့ပူပေါင်းပါဝန်တာလူလူခန့်ခန့်တယ်လို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့လူလူတယ်တဲ့လုံခြုံရေးတာဝန်ရှိတဲ့လူတွေတော့ကျွန်တော်တို့တကယ်ကိုချွတ်ချုံကြယူခြင်းပျက်စီးနေတဲ့တော့အာမခံချက်မရှိတဲ့ပညာရေးစနစ်ကိုပြုပြင်ရမှာတိုင်းပြည်မှာလှုပ်ခင်းကန်ရင်းနေတဲ့တမအာသီကလုပ်ငန်းတွေပေါ်ပေါက်အောင်လုပ်ပြီးကပုံအဓိကကြတယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ဆရာဦးစစ်သူအောင်မြင့်အမြင်ရောခင်ဗျာဒီလူတို့ကဒီမှုခင်းချစင်းမှာဘလောက်တိလှုပ်ပေးနိုင်တဲ့အတိုင်းအတာရှိတယ်လို့ယူဆလဲ
။အဲ့လူတို့ဆိုတာကကိုရတော်ကပြောတဲ့ဟာဖြစ်ဟိုဘာသာရေးဆိုင်ရာအတိုင်းဝိုင်းရောတခြားသောအချက်တွေရောအကုန်လုံးကိုခြုံပြီးတော့ပြောမယ်ဆိုရင်အဲ့ဒါအများကြီးအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကဒီစစ်အာဏာရှင်တွေအောက်မှာအခက်အခဲကချွတ်ချုံကြခဲ့တာပါ။လူမှုရေးမှာလည်းချွတ်ချုံကြခဲ့တယ်၊ပညာရေးမှာလည်းချွတ်ချုံကြခဲ့တယ်၊ခြားသောနေရာအမျိုးမျိုးမှာဟိုချွတ်ချုံကြခဲ့တဲ့အခါကျတော့ပြဿနာတရတရပေါ်တိုင်းမှာဟိုဘယ်တစ်ခုဘယ်တစ်ခုကြောက်မလို့ဖြစ်တယ်လို့အဲ့လိုကျွန်တော်တို့ပြည်ပပြောလို့တော်တော်ခက်ပါတယ်။အားလုံးကဆိုင်ပါတယ်။ကျွန်တော်တို့ကပြောလို့ပညာရေးကဆိုင်လို့ကျွန်တော်တို့ကဘာသာရေးဘက်တွေနဲ့လည်းဆိုင်ပါတယ်။ဒီမှာတော့အခုလိုအမှုခင်းတွေဖြစ်လာမယ်ဆိုရင်ခုနကစာတောင်ပါပြောသွားတာဟိုကျွန်တော်တော်တော်လေးကိုသဘောကျပါတယ်ကောင်းလဲကောင်းပါတယ်ဒီပြောတဲ့ဟိုဒီပြောတဲ့ပုံကတော့ဒီလူဖွဲ့ပြီးတစ်ခုလုံးမှာအဲ့လိုစံရင်စံညိုးနေသေးတာဖြစ်အောင်ပြုပြင်ထားတာတွေချင်းပေးထားတာတွေအဲ့ဒါတွေမရှိတဲ့ခါကျတော့ဟိုအချင်းတွေအမျိုးမျိုးကြောင့်နေသူကပေါ်လာတာဒါကြောင့်မလို့အခုလိုဟိုဖြစ်တဲ့ကိစ္စမျိုးတွေမှာလူတို့ကလည်းပူပေါင်းပါဝင်ရမယ်လူတို့ကဘယ်လိုနည်းနဲ့ပူပေါင်းပါဝင်ရမလဲဆိုတော့ခုနကဟိုဆရာပြောသလိုပေါ့ကျွန်တော်နိုင်ငံတကာမှာလေ့လာမှုတဲ့ဟာကတော့ဒီမှုခင်းတွေပါလေတာစီမြင့်ရင်းတဲ့ဒီမှာပြည်သူလူထုပူပေါင်းပါဝင်တော့မှုခင်းတာစီမြင့်ရင်းကစားပြေသူကဟိုလောကထိရောက်မှုရှိတာပေါ့ဥပမာဆိုတော့ဒီကမှုတစ်ခုဒီမှာဖြစ်သွားတယ်ဟုတ်ပြီဒီဥစ္စာစီစီပြီးမှတွေ့တယ်သူမဟုတ်ဟိုမှတ်မိတဲ့လူကသူကပုံကြောင်းကိုပြောပြရမယ်အဲ့ဒါကိုတနင်္ဂနွေလုံးကိုဖျက်ချလိုက်တယ်ဆိုတာနဲ့ပြည်သူလူထုကဘယ်တော့မှသူကမကြောက်ရွံ့ဘူးချက်ချင်းကိုသူပြောမှာပဲသူမဟုတ်တရေချက်လက်ကိုကျင်ညာလိုက်တယ်ဆိုတာနဲ့အဲဒီလူကနေပြီးတော့မှအဒီလူပဲဝိုင်းနားမှာဒီလူကတဲနေတယ်ချက်ချင်းသူပြောမှာပဲအဲ့လိုပါဝင်လာဖို့ဆိုတာကဒီတိုင်းကြီးတော့မဖြစ်နိုင်ဘူးအဲ့ဒီပြောတဲ့ဒီလူလူတွေကိုအကာအကွယ်ပေးနိုင်တာလေဒီပြည်လူလူကနေပြီးတော့ပေါ်ထုတ်လိုက်တဲ့ခါကျရဲ့ဒါသူ့အတွက်လည်းကောင်းကျိုးတိုင်းပြည်အတွက်လည်းကောင်းကျိုးဖြစ်တယ်ဆိုတာကိုဒါအစိုးရအဖွဲ့ကြီးကလည်းပေါ်ဆောင်နိုင်ပေးတာလေအဲ့လိုကြီးအများကြီးလိုတယ်ဆိုတော့ဒီလိုမရှိမနဲ့ဆိုရင်ကျွန်တော်ကိုယ့်အရှိမဟိုရိုက်ပြီးတော့လူနေတာတော့ကိုယ့်အရှိမဟိုကျွန်တော်တို့ကြလောတော့ဆိုဖြစ်သွားတယ်အပိုင်းလိုက်ဒီကိစ္စဖြစ်တယ်လူပြောကအော်တယ်အဲ့ဒီအော်တဲ့ဟာကိုအပိုင်းနဲ့တည်းကဝိုင်းပြီးတော့မှအစုကိုဝိုင်းပြီးတော့မှအရန်ကိုဝိုင်းပြီးတော့ရိုက်နှက်ကြတာပါညာဖြစ်တော့သူတို့တိုင်းပြီဖြစ်ပြီးတော့ခါးနဲ့ဖြစ်ဖြစ်နေရှိတယ် ဆိုတဲ့ခါကျတော့ဒီလူလူပူပေါင်းပါဝင်မှုဆိုတဲ့ဟာကတစ်ဖက်ကအစိုးရရဲ့လူတိုင်းဝိုင်းရဲ့သူတို့တွေကိုအကာအကွယ်ပေးမှုရဲ့တစ်နည်းတစ်ခုလုံးကိုကြောင်းပြီးတော့လုံတော်မှသာပါဝင်နိုင်လို့ရမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တာရှင်ဟိုဆက်သွယ်ထားတဲ့လူတွေကိုလည်းအလှည့်ပေးခြင်းပါတယ်ဟိုတကူကတော့ဟိုဟိုပါပါတန်ခါတော်တစ်ပါးပါသူကတော့အရှင်စာရိတ္တ ARE တိုင်းရဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးခြင်းလို့ဆိုပြီးဆက်သွယ်ထားပါတယ်အရှင်စာရိတ္တဆွေးနွေးနိုင်ပါတယ်ဖေဟာ
အဥစဉ်ပြင်တာကတော့ပညာရေးမှာအခုပရိဒီနဲ့ပတ်သက်ပြီးတော့ဟိုမူလာကအလေတန်းအထက်တန်းလောက်ပါတယ်ရည်တင်တင်တင်တိုက်တဲ့တတ်တင်တတ်ထိုက်တဲ့ဒီဥပဒေနဲ့ဆိုင်ရာတွေကိုနားလည်အောင်သင်ယူတွေထည့်ပြီးတော့ကြားထမ်းပေးသင့်တယ်လို့ထင်တယ်ဥပဒေနဲ့ပတ်သက်လို့ရှိရင်တော်တော်များများကပညာရေးထဲမှာလည်းဟိုမပါလာပဲဥပဒေကြီးပဲတည်တံ့ဟိုယူတဲ့လူကြမှာဥပဒေကြောင့်နားလည်တဲ့အတွက်လည်းဒီအားနည်းချက်တွေရှိတယ်လို့ယူဆဥပမာဘာသာရေးမှာတော့သူကပါတယ်အာပါဏာတိပါတာအသက်မတတ်နဲ့ဆိုပေမဲ့ဥပဒေမှာကြတော့သူကဒုသတ်မှုဆိုရင်အာ300နှစ်အာနှိမ့်ကြီးနှင်းတဲ့နိုင်ဖက်မှုဆိုပါပုံမှန်တွေအလိမ်လည်းမှုဆိုရင်လည်း420အဲ့လိုမျိုးတွေကိုပုံမှန်တွေနဲ့ဟိုတည်တင်တည်ထိုက်တာလေးတွေပေါ့လေဒါဟိုတချို့ကလည်းဒီထောင်ထဲရောက်မှဒီပုံမှန်တွေနားလေသလိုဖြစ်နေတယ်တွေ့ရဥစဉ်ဒီပသိမ်ထောင်ထဲကိုတရားစခန်းပြတော့လေအဲ့တော့မှလူအချင်းချင်းဆက်ဆံတာပုံမှန်တွေနဲ့ပဲပြောဆိုဆက်ဆံပြီးတော့မှဟိုပုံမှန်တွေနဲ့ဥပဒေအကြောင်းကိုနားလေသဘောတရားတွေတွေ့ရအတည်းလူတွေကအဲ့ဒါနဲ့ပတ်သက်ဘာမှဟိုတင်ရရေးတဲ့ဟိုကမတိလာတဲ့အတွက်ကိုဒီယုံတွေခတ်တွေကနာတွေတရားယုံတွေအင်မတန်ကြောက်ပြီးဥပဒေနဲ့ပတ်သက်ရင်ဘာမှမတို့ရဲမထီရဲမသွားရဲမလာရဲတဲ့နေသားမျိုးတွေတွေ့နေရပါ
တယ်။ဟ
ုတ်ဦးစဉ်ဆွေးနွေးခြင်းလည်းဆက်အဲ့ဒါလေးပါ
။တင်ပါဆရာကျေးဇူးပါ။ကျွန်တော်ဒီအမေရိကန်ပြည်အောင်စုကနောက်တူလည်းရှိနေပါသေးတယ်။မောင်တတနာပါ။ကိုမောင်တတနာဆွေးနွေးနိုင်ပါခင်ဗျာ
။ဟာဟုတ်ကဲ့။အခုရာကျွန်တော်နိုင်ငံကတရားဥပဒေစိုးအုပ်လေးကိုရာသုံးဥပဒေထူရောနေတာလေ။အဲ့ကျေရချာဆောင်ဝင်သူရောင်းနေကြစားအတိကကြီးတဲ့ကြီးရနေပြီးတော့တီးကြဖြစ်နေတယ်ကြီးတဲ့ကြီးကအစိုးရအောက်ကောင်ရှိနေတယ်ကြီးတဲ့ကြီးကကာကွယ်ရေးဦးစီးချုပ်အောက်ကိုရောက်အတိကကဟိုကြီးတဲ့ကြီးကအစိုးရအောက်ကိုရောက်သွားပြီဆိုလို့ရှိရင်အစိုးရရဲ့စီမံခန့်ခွဲမှုကိုကြီးတဲ့ကြီးကလည်းခြေပါရတယ်အဲ့တော့ရတဲ့အခါကျတော့အစိုးရအနေနဲ့နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့ဒီကြီးတဲ့ကြီးဒီရဲကြီးကိုအစင်းဖြင့်ညှစ်တင်လိုက်တယ်အားကြီးရမယ်နောက်တစ်ခါအစိုးရကြီးသူကထောက်ခံထားတဲ့ဆိုကြီးသူရဲ့ဥရောပရောရရရမယ်။ဥပမာကျွန်တော်တို့ဒီအော်ရီဂန်ကိုဆိုလို့ရှိရင်ရဲတွေကတောင်အော်ရီဂန်ရဲတွေကဝန်ကတော့ရဲဆိုရတော့တော့ဒီသူရဲ့အကူအညီကိုအခုခက်ခုရှိတယ်ဆိုလို့ရှိရင်ဒီသူရဲ့အကူအညီကိုယူရတယ်။ဥပမာကျွန်တော်တို့ရှိမှာဆိုလို့ရှိရင်ထောက်ပေါက်ကြီးတယ်။ကြီးရဆိုလို့ရှိရင်ရဲကတိတ်တဆဲသူကတော့အော်ရီလိုက်ရတယ်။ဘာလက်ရပြီးတော့အဒီလူတွေ့ဦးသလား။အတွေ့ဦးကျွန်တော်တို့အကြောင်းကြားပါ။ဆိုတော့ဒီသူရဲ့အကူအညီကိုသူရယူတယ်။နောက်တခြားခုခင်းနေမှာလည်းထိုးလေးလကောင်းပဲ။အဲ့ဒါဒီဟုတ်တီရရဲ့ဆိုရတယ်။ဘာဒီလူတော့မလို့ဝမ်းဝမ်းတက်ထုတ်တာလေဒီလူကဘာအခုကျွလွန်သွားတယ်တွေ့ရအကြောင်းကြားကြအောင်ဆိုတော့ဒီဒီရဲ့အခုညီဆိုရကြတုံးနိုင်ငံကအဲ့ဒါဒီမရှိဒီတိုင်းကတကာကွေးဥစီချုပ်အောင်ပါပဲဆိုတော့နေနေတဲ့ခါကျတော့ကာကွေးဥစီချုပ်ကခိုင်းတာပဲသူတို့တို့ပြရသူကလည်းတော့တီချိုင်းကင်းလို့နေတယ်သူကအဲ့ကြောင့်လို့ဦးကချက်လာရတနာတော့သူကဘယ်လိုမြင်လဲဆိုလို့ရှိရင်အစိုးရအားနဲ့ချက်လို့မြင်ကြတယ်ဟိုကတော့တော်ဦးမြင်လာတော့အစိုးရအားနဲ့ရောက်ပါအစိုးရရဲ့အောက်ကိုကြည်ကြေးရရောက်သွားတယ်ဆိုလို့ရှိရင်ဒီရသမုန်တဲ့ကြီးဒီမှုခင်းချဆင်းရတာတော်တော်ကြီးကိုတရားဥပဒေစိုးမိုးကြီးကတော်တော်ကြီးကိုခိုင်မာလာနိုင်တယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ဒီမှာဟိုတော်တာရှင်တချို့ဒီ Facebook မှာပဲကျွန်တော်တို့ message တွေပို့ထားတာလေးတွေလည်းတချို့အချင်းချင်းကြီးဖတ်ပြပေးမယ်သူတို့ကလည်းတိတ်တော်မရှိပါဘူးတယောက်ကတော့ဒီ chat တီးဆိုပြီးတော့အကောင့်နံပါတ်နဲ့ရေးထားတာတော့သူကတော့စီးပွားရေးကြောင့်ရောတရားဥပဒေစိုးမိုးမှုနေပါတာကြောင့်ရောစေးသမားတွေပေါ်လာတာကြောင့်ကြောင်ရောမှုခင်းနေပေါ်ရပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့တေချိုဘာစားဆိုတဲ့အကောင့်မှာသူကတော့အရှင်းဆုံးနဲ့အတူဆုံးပြောရရင်တဲ့ဦးသိန်းစင်ရဲ့စေနာမြတ်တာကြောင့်လူငင်းချမ်းသာဝင်းကဒီတခိုးချဘိုးတွေလွတ်ထားလိုက်လို့ပါတဲ့အခုကြည်သေးရေးကလည်းပဲစစ်တက်လက်အောင်မှာပဲရှိနေပါသေးတယ်ဒါတော့ဆောစောကကိုမောင်တသနာပြောသွားတာနဲ့တော့ခက်စစ်စင်မှာနောက်ကွယ်ကလက်မဲကြီးကိုဖော်ထုတ်နိုင်ရင်တော့အဖြေကရှင်းပါတယ်လူငင်းချမ်းသာဝင်းနဲ့လွတ်လာတဲ့သူတွေဆင်းပြန်ပြုစုပြီးအစိုးရအနေနဲ့ဒီလူတွေကိုလေသာစောင့်ကြည့်တဲ့လို့အကြံပြုရပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီလိုတချို့ဟိုရာဇဝတ်မှုနဲ့ကြာနေတဲ့အကျဉ်းသားတွေကိုလူငင်းချမ်းသာဝင်တွေပေးပြန်လွတ်နေတာကြောင့်အခုလိုရာဇဝတ်မှုခင်းနေပုံများနေတယ်ဆိုပြီးတော့အပြစ်တင်တာလည်းရှိပါတယ်ဒါရောဘလောက်အထိမှန်ပါသလဲဟိုရှင်းနေဦးတင်တန်းကိုဆွေးနွေးပြပါဦးခင်ဗျာ
ကဲဒါအတိုင်းတာတစ်ခုဒီတော့မှန်တယ်လို့ပြောမှာပေါ့ဗျာကျွန်တော်တို့ဒီတမားကြီးဘိန်းစိန်ဟိုဝင်းကျုပ်ဘဝတကြီးနောက်တစ်ခါဟိုတပရာကြီးရှင်တဲ့တကြီးဟိုလူငင်းချမ်းသာပေးလို့တင်မြင့် တင်ပြကကျွန်းနေကြတာပဲနှစ်ခါလုံရင်းချတာငွေရကျန်းနဲ့ထွက်လာတဲ့ခါကျတော့နောက်ဆုံးမှာရဲမြက်ကိုတတ်ပြလိုက်တဲ့ဒီလုံနေတာပေါ့လေအဲ့တော့တစိမ့်တစ်ပိုင်းတော့အမှန်တယ်လို့ပြောမှာပဲပြီးတော့ကျွန်တော်တို့နိုင်ငံရဲ့အာဏာရှင်စနစ်အောက်မှာနေကြရတော့ဒီအချင်းဥစည်းဆိုတာကလည်းပဲဟိုထောင်ဟာကြည့်ရင်လို့မဟုတ်ဘူးကြာပိုဆိုးအောင်ပေါ့နော်တခိုးကိုတ냐ဖြစ်အောင်နော်ခင်ဗျားကိုတပုံဖြစ်အောင်လေ့ကျင့်တဲ့နေရာတွေပဲရဲစစဲဖိနှိပ်ချုပ်ကျဲညှင်းပန်းတော့ဒိုင်းဖန်တယ်ကိုခေါ်ရတာပေါ့ဗျာအဲ့တော့အချင်းချင်းပေါင်းတွဲတရတရရဲ့ဘယ်ရင်လက်ထောက်ချဒါလူတွေဖြစ်တဲ့အခါကျတော့အဲ့လိုလူတွေကအလွယ်တူခဏခဏပြန်ထွက်လာတော့လက်ရည်ပြီးတော့ထောင်ထဲမကြောက်ဘူးရတော့လူချင်းတောင်းလာအောင်မှာပဲဆိုပြီးတဲ့အနေထားနဲ့လုတာလုတဲ့အနေထားတွေတော်တော်များများရှိတယ်လို့ကျွန်တော်တင်ပြရဲ့နမူနာကြည့်ပြီးတော့ကျွန်တော်တော့စရပါဗျာ
โอเคကျေးဇူးပါဒါနဲ့ပတ်သက်လို့ကျွန်တော်တစ်ဆက်တည်းဒီဆရာဦးသိန်းဆိုင်ဦးထောက်ပြတဲ့အချက်တစ်ချက်ကိုကျွန်တော်တို့တောထရှင်တယောက်စာရေးထားတာလည်းကျွန်တော်ဖော်ပြခြင်းပါတယ်ဒီနေ့မှာကိုရန်ပြေဆိုပြီးကျွန်တော်တို့စာပို့ထားပါတယ်ကိုရန်နိုင်ရမယ်ဖတ်ပြပါဦး
ပင်နိုင်ငံမှာမစိုးတရားဥပဒေကိုစိုးမိုးမှုရှိပေမဲ့လည်းဒုစရိုက်ကျူးလွန်တဲ့သူအ ਨੇ နဲ့အများစုလို့ရှိပါတယ်တရားဥပဒေစိုးမိုးမှုပိုရှိတဲ့နိုင်ငံမှာဒုစရိုက်မှုနည်းတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒုစရိုက်မှုတွေများပြားလာတာဟာစီးပွားရေးကြောင့်မဟုတ်ဘဲတရားဥပဒေစိုးမိုးမှုနည်းခြင်းကြောင့်သာဖြစ်ကြောင်းဥစွာပထမသုံးသပ်ရပါတယ်ဒုစရိုက်မှုတွေကျူးလွန်တဲ့သူဟာတရားဥပဒေရဲ့အေးအေးယူမှုအေးအေးယူခံရမှုကနေလွတ်နေမဲ့ဆိုရင်အချောင်ရလိုစိတ်ရှိတာအနိုင်ကျင့်ရန်ကားခြင်းစိတ်တွေကသူတို့မှာအမြဲဖြစ်နေပါတယ်စီးပွားရေးဘလောက်ပဲကောင်းနေပါစေသူတို့အဲ့ဒီစိတ်များရှိတဲ့သူတွေဖြစ်ကြပါတယ်အသေးစားလူစရိုက်ကျူးလွန်သူတွေကိုတော့လွန်ခဲ့တဲ့နှစ်20 25နှစ်လောက်ကဆိုရင်ရဲတပ်ဖွဲ့ကလူတွေကလူသိုးစီးရင်ဝင်တွေကိုတပ်ဆိုင်ရာနယ်မြေတွေအလိုက်မှတ်တမ်းထားပြီးတော့နယ်မြေလူသိုးထိန်းတွေကပုံကင်းဖြစ်တာနဲ့တပြိုင်နက်ချက်ချင်းဖမ်းဆီးရေးယူဆောင်ရွက်နိုင်ခဲ့ကြပါတယ်ဒုက္ကရဲတပ်ဖွဲ့အနေနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းဆောင်ရွက်မှုအားနည်းချက်တွေရှိနေကြတွေ့ရပါတယ်တို့ဒူးစရိုက်တမားများကိုထောင်ချရုံတခုတည်းမဟုတ်ပဲထောင်နှင်းပညာပေးခြင်းအသက်မွေးဝမ်းကြောင်းတင်နှံများထောင်နှင်းမှာတင် जा ပေးပြီးတော့ထောင်ကားလွတ်တဲ့အခါအလုတ်ခွင်ကိုတန်းဝင်စေတဲ့စီမံချက်တွေကိုလည်းလှုပ်ဆောင်မှသာစိတ်သက်များပြောင်းပြီးတော့အလုတ်ကိုင်းမရှိခြင်းကခင်းလို့ပြီးတော့နောက်တစ်ဖန်ဒူးစရိုက်မှုကျူးလွန်တာတွေမဖြစ်နိုင်တော့မှဖြစ်ကြောင်းသုံးသပ်တင်ပြလိုပါတယ်ဆိုပြီးတော့ရေးထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအတန်ဖိုင်နဲ့ဆွေးနွေးထားတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းကကိုဦးကဆွေးနွေးထားတယ်တခုလည်းရှိပါတယ်ကျွန်တော်တို့အစီအစဉ်အချိန်သိမြင်တဲ့အတွက်သူ့အတန်ဖိုင်ကိုလည်းဟိုထုတ်ဟိုလွှင့်ပေးခြင်းပါသေးတယ
်ဟုတ်ကဲ့ VOE မင်္ဂလာပါဗျာကျွန်တော်ရှမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်တို့ဒီညအခုဆွေးနွေးမယ်အမှုအခင်ကိစ္စတွေတရားဥပဒေမစိုးမိုးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်အရင်ဆုံးကျွန်တော်စဉ်းစားမိတာကတော့ဒီကိစ္စတွေကသူကလုံရဲလို့လုံနေတဲ့လူတွေရဲ့လုံဆရာမရှိလို့လုံနေတဲ့လူတွေဆိုပြီးကျွန်တော်နှစ်ပိုင်းတော့တွေ့ပါတယ်။အဲ့မှာကျွန်တော်အချက်၃ချက်ပေါ့နော်ရေခုအတိုင်းကျွန်တော်ဆွေးနွေးချင်ပါတယ်။ဒီလိုကိစ္စမှာကျွန်တော်ပထမတစ်ချက်အနေနဲ့ကတော့ဟိုကျွန်တော်တို့ဒီစင်ကာပူကခေါင်းဆောင်ကြီးလီကွမ်ကြီးပြောတဲ့စကားတစ်ခုကျွန်တော်လည်းကိုးကားချင်ပါတယ်။သူကတော့ကို့မှာနေစရာအိမ်ငန်းတခန်းတော့မပိုင်တဲ့လူဟာဘလို့မှမျိုးကြီးစိတ်မရှိနိုင်ဘူးဆိုတဲ့သဘောမျိုးသူစကားပြောမှုပါတယ်။ကျွန်တော်ကဒီလိုယူဆပါတယ်လက်ခံပါတယ်ကျွန်တော်တို့ကို့မှာဘာမှ Twitter ဆရာ Member ဆရာပိုင်ဆိုင်မှုမရှိတဲ့လူရန်းသားတွေညားလာတဲ့လေလေသူတို့ကဒီမျိုးကြီးစိတ်ဘာမှတခြားဘာဘုံမှသူတို့ဒီလူကျင်ဝင်တဲ့ပတ်သက်တဲ့ကိစ္စတွေကိုစောင့်သိနေတာအားနည်းလေလေဖြစ်ပါတယ်။နောက်ထောင်မကြောက်တမ်းမကြောက်လူရန်းသားတွေငွေဖွာတယ်လို့ကျွန်တော်ထင်ပါတယ်။အဲအောင်မကျွန်တော်တို့ကဒါကျွန်တော်အခြေခံလူရန်းသားတွေစီးပွားရေးနဲ့တရက်အချိုးကျနေပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီ rule of law မှာ law enforcement နဲ့အရန်အားနေနေတာသိတာပါတယ်ဘာဖြစ်လဲဆိုဒီဒီသူကနှုတ်ကင်းအကြီးအမားကြီးတွေငေါလောမယ်လေးလောမယ်မူရေးစေဝါတွေသူနဲ့တင်နဲ့ဖမ်းမိတာတွေကိုသူကကျွန်တော်တို့မပေါ်ထုတ်နိုင်တဲ့အတွက်ဒီနှုတ်ကင်းအသေးသေးမမွားလေးတွေအစသူကအတင်ရေးပြီးတော့ဖြစ်လာတဲ့သဘောကျွန်တော်မြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့က law enforcement ကတော်တော်အရေးကြီးပါတယ်အခုကျွန်တော်မြန်မာနိုင်ငံမှာအသက်မဝင်တဲ့ဥပဒေတွေအများကြီးရှိပါတယ်အဲ့ဒါဒုတိယချက်ပေါ့နောက်တစ်ချက်ကတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ကဒီဝန်ထမ်းအင်အားပေါ့မလိုအပ်တဲ့ဝန်ထမ်းတွေကိုရှော့ပစ်ပြီးတော့မှတကယ်လိုအပ်တဲ့ရတက်ဖွဲ့လို့ပြည်ညာရေးဌာနလို့နေရာမျိုးတွေမှာဝန်ထမ်းအင်အားတိုးချဲ့ပြီးတော့ဖြည့်ရှင်းနေတယ်လို့ကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းကိုဦးပါကျွန်တော်အစီအစဉ်ကတော့အချိန်ကနောက်ထပ်3မိနစ်လောက်ပဲကျန်တော့တယ်ဆိုတော့ကျွန်တော်အဆုံးမသက်ခင်မှာဆရာဦးစီသူအောင်မြင့်ကိုဟိုအချင်းယုံတစ်ခုမေးချင်ပါတယ်တခြားမဟုတ်ပါဘူးအခုကျွန်တော်တို့ဒီတချို့တောထရှင်တွေကလည်းထောက်ပြနေတာဒီဟိုပြည်ရေးဝန်ကြီးကဟိုဝန်ကြီးဌာနဒီကိစ္စအိမ်မှာပို့ပြီးတာဝန်ရှိတယ်ဆိုပြီးထောက်ပြပါတယ်ဆိုတော့ဒီပြည်ရေးဝန်ကြီး ကိုပြန်ပြီးပေါ်ပေါ်ပေါ်ဟိုအစိုးရဖွဲ့စည်းပုံရဟိုပြည်ရေးဝန်ကြီးကိုလည်းပဲစစ်တပ်ကပဲချုပ်ခိုင်းထားတာဆိုတော့ဒါတွေကိုပြင်ဆင်လိုက်မယ်ဆိုရင်ရောဒီရာဇဝတ်မှုချဆင်းရေးမှာဘလောက်တိုင်းတာဒီအထောက်အကူဖြစ်နိုင်တယ်လို့ယူဆတယ်လေဒါအပြင်တကယ်လို့မှုရင်းချဆင်းရေးမှာအဓိကလုံးတင်တာဘာလို့မြင်လဲဆရာ
အဓိကတော့နှစ်ချက်ပါတို့တို့ပြောမယ်ဆိုခုနကလို့ဟိုတိုင်းပြည်စည်းဝါးရေးရဒီချုပ်ချုပ်ကြနေတဲ့အနေအထားအောက်မှာအဒီအာရီဖြစ်တယ်ဆိုတာကတော့နိုင်ငံတကာသက်သေအနေနဲ့တော့သတိကြပါလေစီဝါကြီးတွေကောင်းအောင်လုပ်ရမယ်လူတွေအလုပ်ကန်ရှိအောင်နောက်ပြီးတော့မှဒီပြည်ပဝန်ကျန်လည်းလူတွေကိုသူကျမှုနဲ့ပတ်သက်လို့နားလည်အောင်ပြောရမယ်အဲ့ဒါတော့ပထမတစ်ချက်ပါဒုတိယတစ်ချက်ကတော့ပုဂ္ဂိုလ်ကာကွယ်ကလားစီရေးနဲ့မှုကိန်းတွေဖြစ်လာလို့ဆိုမှန်မှန်ကန်ပေါ်ထုတ်ရေးဒါကတော့ရေတပ်ဖွဲ့စွန့်ရည်နဲ့ဆိုင်ပါတယ်အဲ့နဲ့ပတ်သက်ရဲ့ပြည်ရေးဝန်ကြီးလဲလိုက်ရုံနဲ့ပြလိုက်ရုံနဲ့အခုဆိုပြည်ရေးဝန်ကြီးကလဲထားပြီးပါပြီအဲ့ဒါလည်းတစ်သက်မဖြစ်ပါဘူးဒီရေတပ်ဖွဲ့ရဲ့ညီမချက်တွေဥပဒေချက်တွေဟိုလောရကံရဲ့ပုံစံတွေအကုန်လုံးပြောင်းပြမှရမှာပါအဲ့ဒါဘာလဲဆိုတော့ရေတပ်ဖွဲ့ဆိုတာအဲမှုကိန်းတွေကိုတရားတားဆီးတဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်မှုကိန်းတွေကိုပေါ်ထုတ်နိုင်တဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်ဒီလူတို့ကိုအကာအကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးတဲ့ရေတပ်ဖွဲ့ဖြစ်အောင်လုပ်နိုင်မှလာလေဒါကျွန်တော်တို့ဒီကုလသမဂ္ဂလို့မှုကိန်းတွေညှို့နယ်ပွားပြောင်းကိုညှို့နယ်သွားမယ်ဆိုတဲ့အနေအထားမျိုးဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရှင်းနေရေးဦးသိန်းတန်းဦးနဲ့အီးမေးလ်အသံဖိုင်တွေနဲ့ Facebook ကနေပြီးတော့ကျွန်တော်တို့သတင်းစကားပါတဲ့လူတွေအားလုံးကိုလည်းအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ